အင်အားချင်းအဖန်ဆိုင်ကလုံးမုန်တိုင်းကြီးဟာဒီကနေ့မွန်လဲပိုင်းမှာပဲအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းဒေသကိုစတင်ဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းကြောင့်ဒေသတွေကလူပေါင်း 1.6 တန်းကျော်ကိုလည်းကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ပေးထားရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းဆောင်ရွက်မှုတွေအတွက်ပို့ပြီးတော့အခက်အခဲတွေ့နေပါတယ်။ဟာရီကိန်းမုန်တိုင်းပြင်အားအဆင့်3နေနေရတဲ့အဖန်မုန်တိုင်းဟာလက်ရှိမှာတနအီကို105မိုင်နှုန်းနဲ့လေပြင်းတွေတိုက်ခတ်နေပါတယ်။ကုန်းတွင်ပိုင်း19မိုင်လောက်အထိကိုပင်လယ်ရေတွေဝင်လာနိုင်သလိုရေကြီးရေလျှပ်မှုတွေအများကြီးကြုံရတဲ့ကလကတာအပါအဝင်လူထုတတ်တဲ့အိန္ဒိယကုန်းတွင်ပိုင်းကမြို့ကြီးတွေအထိကိုပင်လယ်ရေတွေဝင်ရောက်လာနိုင်တယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်။ဗဟိုချမ်းမကတော့ကမ္ဘာအကြီးဆုံးလူမှုရောရှိရာစန္ဒာပန်ကိုဖြတ်သွားမယ်လို့အိန္ဒိယမိုးလေဝသဌာနကထင်မှန်းထားပါတယ်။အင်မတန်အင်အားပြည့်တဲ့ဒီမုန်တိုင်းရဲ့အရှင်ကြောင့်ဒီကနေ့နဲ့နောက်ခံမှာစကိုင်းတိုင်းဒေသကြီးအထက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာတနအီကိုလေတိုင်းနှုန်းမိုင်30ကနေ35မိုင်အထိနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးတို့မှာတနအီကို25မိုင်ကနေမိုင်30အထိလေတိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဒေတာညွှန်ကြားဖို့ဦးစီးဌာနကထုတ်ပြန်ထားပါတယ်ဒင်္ဂလာပင်လယ်ရဲမှာစူပါအဖန်ဆိုင်ကလုံးမုန်တိုင်းကြီးတိုက်ခတ်နေတာကြောင့်ရေကြီးရေလျှံနိုင်တဲ့ကျွန်းပေါ်ကရိုဟင်ဂျာဒုက္ခသည်ရာနဲ့ချီကိုဘင်္ဂလားဒေ့ရှ်အစိုးရကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုထားထားတဲ့ပါစန်ဂျာကျွန်းစီရေရှားဝင်ရောက်လာမယ်လို့ခန့်မှန်းရတဲ့အတွက်စခန်းကြီးဒုက္ခသည်တွေကိုမုန်တိုင်းခိုလုံရေးစင်တာတွေမှာရွှေ့ပြောင်းနေရချထားပေးနေတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကုလသမဂ္ဂအစိုးရတာဝန်ရှိသူတယောက်ကပြောပါတယ်ပါစန်ဂျာကျွန်းပေါ်ကဒုက္ခတွေကိုတော့ Cox's Bazaar မှာရှိတဲ့တင်မဒုက္ခတွေစခန်းတွေထဲမှာပြောင်းရွှေ့နေရချပေးဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒုက္ခတွေစခန်းထဲမှာအန်ဖာမုန်တိုင်းတန်အဆိုးဆုံးတန်ရှင်ဆိုင်နိုင်ရချေနေတယ်လို့ထပ်မံထားပြီးနေမုန်တိုင်းအန်တီယာတရီပေးချက်ကိုတော့ဆိုးဝါးပြင်းထန်မှုအဆင့်6ကနေအဆင့်9အထိတိုးပြင်းသတ်မှတ်ထားပါတယ်။ဒုက္ခတွေစခန်းထဲမှာမိုးတီးထန်ပြီးလေပြင်းမှာတိုက်ခတ်နေတဲ့အတွက်အင်ဂျင်မထွက်ကြဖို့တပ်ဆိုင်ရာကအမြင်အကြည့်ပေးချက်တွေကိုထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းကြောင့်ကယောဂါကာကွယ်တားဆီးရေးဆောင်ရွက်ချက်တွေနှောင့်ပြေးသွားနိုင်တယ်လို့လူမှုကူညီရေးဝန်ထမ်းတွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့အဲ့ဒီဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်ရှင်။